မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ရာဇက်ကိုဖမ်းဆီးမှုတွေပြုလုပ်ပြီးတော့နောက်တစ်နေ့မှာဒေါ်လာဘီလီယံချီတဲ့နိုင်ငံပိုင်ငွေကြေးအလွဲသုံးစားမှုနဲ့အောက်တရားရုံးမှာဗဟုနေမှာတရားစွဲဆိုလိုက်ပါတယ်ဝန်ကြီးချုပ်ဟောင်းကတော့သူ့မှာအပြစ်မရှိဘူးလို့ပြောဆိုနေပေမဲ့လက်ရှိဝန်ကြီးချုပ်အသစ်ဖြစ်တဲ့မဟာတီယာမိုဟာမက်ကတော့သူဟာ 1MDB လုပ်ငန်းကြီးနဲ့ပတ်သက်ပြီးတော့တာဝန်အပြည့်အဝရှိတဲ့အကြောင်းပြောဆိုနေပါတယ်ဒီအကြောင်းပြည့်စုံကိုဒေါ်ခင်မျိုးသက်ကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ရာဇက်ကိုမလေးရှားအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်အရာရှိတွေကသူ့ရဲ့အနေမှာဝင်ရောက်စီးနှင်းဖမ်းဆီးခဲ့ပြီးနောက်တနေ့ဖြစ်တဲ့ဗုဒ္ဓဘူးနေမှာပဲနိုင်ငံကနေပြည့်ရထားတဲ့အာဏာကိုအလွဲသုံးစားလုပ်မှုသုံးမှုအကျင့်ပြက်ချစားမှုတမှုတို့နဲ့အောက်တရားရုံးကနေတရားစွဲဆိုလိုက်တာဖြစ်ပါတယ်ပြဿနာပေါ်နေတဲ့နိုင်ငံပိုင် 1MDB ရဲ့လုပ်ငန်းခွဲတစ်ခုဖြစ်တဲ့ SRC International C ကနေဒေါ်လာ 10.4 ဘီလီယံလွှဲပြောင်းရယူမှုနဲ့ဝန်ကြီးချုပ်ဟောင်းနဂျစ်ကိုဆွဆွဲထားတာပါတရားရုံးစစ်ဆေးမှုမှာအသက်64နှစ်အရွယ်ဝန်ကြီးချုပ်ဟောင်းကသူ့မှာအပြစ်မရှိကြောင်းရှောက်လဲခဲ့တယ်လို့ American Dollar 2 သိန်းခွဲအာမခံတင်ပြီးသူ့ရဲ့နိုင်ငံကူး passport နှစ်ခုကိုပြန်အပ်ခဲ့ပြီးနောက်မှာတော့သူ့ကိုပြန်ပြီးလွတ်ပေးခဲ့ပါတယ်အခုလိုအာမခံနဲ့ပြန်လွတ်ပေးလိုက်ပြီးတဲ့နောက်မှာသတင်းတောက်တွေကိုပြောဆိုရမှာတော့သူ့အတွက်နာမည်ပြဆရာဖြစ်နေတာတွေကိုဖြည့်ရှင်းနိုင်မယ့်အခွင့်အလမ်းတစ်ခုဖြစ်နေအမှုကိုရင်ဆိုင်ဖို့အသင့်ရှိနေကြောင်း Mr. Najib ကမလေးဘာသာနဲ့အခုလိုပြောပါတယ်
တရားရေးလုပ်ငန်းစဉ်တွေဟာတရားဥပဒေအတိုင်းလေးစားလိုက်နာမှုရှိပြီးတကယ်မှန်ကန်ဖို့ကျွန်တော်မျှော်လင့်ထားပါတယ်ကျွန်တော်မှာအပြစ်မရှိဘူးဆိုတာကျွန်တော်ယုံကြည်ပါတယ်အခုလိုတရားရင်ဆိုင်တာဟာကျွန်တော်အပြစ်ကင်းကြောင်းတည်တည်ပြနိုင်မဲ့သိကောင်းတဲ့အခွင့်အလမ်းလို့ယုံကြည်ပါတယ်
Mr. Najib အပေါ်မှာတရားဆွဲဆိုလိုက်တဲ့အမှုတမှုချင်းစီဟာအများဆုံးထောင်ဒဏ်အနှစ်20အထိကြာခံနိုင်ပါတယ်။ဝန်ကြီးချုပ်ဟောင်း Najib ဟာသူ့တာဝန်ယူဆင်မှာထူထောင်ခဲ့တဲ့နိုင်ငံပိုင် 1MDB ကငွေကြေးအလွဲသုံးစားလုပ်မှုတွေစုံစမ်းစစ်ဆေးရမှာအဓိကတာဝန်ရှိသူဖြစ်နေအစစ်ဆေးခံနေရတာဖြစ်ပါတယ်။ငွေကြေးအရှုပ်တော်ပုံနဲ့နာမည်ကြီးနေတဲ့ Mr. Najib ဟာမေလ9ရက်ရွေးကောက်ပွဲမှာတချိန်ကသူ့နဲ့တိတ်ရင်းနှီးတဲ့မဟာမိတ်ဖြစ်သူမဟာတရားမိုဟာမက်ကိုရှုံးနိမ့်ခဲ့ပါတယ်။Mr. Najib ဟာသူ့အဖမ်းခံခဲ့ပြီးမကြခင်မှာပဲသူဟာလုံးဝ၆ပြစ်ကင်းတဲလဲဆင်မဟုတ်ပေမဲ့သူနဲ့သူ့မိသားစုပေါ်မှာဆွဆွဲတာတွေအလုံးဟာမှန်နေတာတော့မဟုတ်ပါဘူးလို့သူ့ Twitter ကနေရေးသားခဲ့ပါတယ်။ Mr. Najib ရဲ့အတိုက်ခံ Anwar Ibrahim နဲ့လက်တွဲပြီးဆောင်ရွက်နေတဲ့ဝန်ကြီးချုပ်မဟာတရားကတော့ဒီအမှုဟာအစကတည်းကဖြေပေါ်ပြီးသားအမှုဖြစ်ကြောင်း 1MDB နဲ့ပတ်သက်ပြီး Mr. Najib မှာလုံးဝတာဝန်ရှိတယ်လို့ပြောဆိုပါတယ်။
He was totally responsible for 1MDB. Nothing can be done without his signature, and we have his signature.
You have 1MDB to long down here to ba. သူလက်မှတ်မပါဘဲနဲ့ဘာမှမလုပ်နိုင်ပါဘူး။သူလက်မှတ်တွေကို 1MDB ကပြုလုပ်တဲ့သဘောတူညီချက်တွေအလုံးမှာတွေ့ရပါတယ်။ဒါကြောင့်သူဟာလုံးဝအပြည့်အဝတာဝန်ရှိသူဖြစ်ပါတယ်
။ Mr. Najib ဟာသူဝန်ကြီးချုပ်တာဝန်ထမ်းဆောင်စဉ်ကနိုင်ငံပိုင် 1MDB ကနေ American Dollar ဘီလီယံနဲ့ချီပြီးအလွဲသုံးစားလုပ်တယ်ဆိုရယ်ဆွဆွဲချက်ရှိနေတယ်လို့ American တရားရင်ဝင်ကြီးဌာနကလည်းမလေးရှားနိုင်ငံပိုင် 1MDB လုပ်ငန်းကနေဒေါ်လာ 4.5 ဘီလီယံအခိုးယူခံခဲ့ရကြောင်းနဲ့ဒီထဲကတချို့ကဝင်ကြီးချုပ်ဟောင်းရဲ့ကိုပိုင်ဘန်းစင်းတဲ့ကိုရောက်ကုန်တဲ့အကြောင်းပြောဆိုထားတာပါအခုလိုဆွဆွဲမှုတွေကနေမကြသေးခင်ကချင်းပါခဲ့တဲ့ရွေးကောက်ပွဲမှာသူ့ကိုရှုံးနိမ့်စေခဲ့တာဖြစ်တယ်လို့သူ့နဲ့သူ့ဇနီးဖြစ်သူရော့စမာမန်ဆောတို့ကိုအစိုးရအဂတိလိုက်စားမှုတိုက်ဖျက်ရေးအဖွဲ့ကနေစစ်ဆေးမေးမြန်းမှုတွေလုပ်နေတာဖြစ်ပြီးသူတို့ရဲ့ပြည်ပထွက်ခွာခွင့်ကိုလည်းအပိတ်ပင်ခံနေရတာပါပြီးခဲ့တဲ့သတင်းပတ်တုန်းကတော့မစ္စတာနဂျစ်နဲ့ပတ်သက်နေတဲ့နေရာတွေကိုဝင်ရောက်စီးနှင်းရှာဖွေမှုတွေကနေငွေသားအမေရိကန်ဒေါ်လာ295သန်းနီးပါးနဲ့လက်ဝယ်ရနာတွေအဖို့တန်လက်ကမ်းအိတ်တွေကိုတင်စီရမိခဲ့တယ်လို့မလေးရှားရဲတွေကကြေညာပါတယ်လက်ဝယ်ရနာပစ္စည်းတောင်း2000လက်ကင်အိတ်569လုံးနာရီ423လုံးနဲ့နေကမျက်မှန်234လက်တို့ပါဝင်ပြီးအဖိုးအကြီးဆုံးကတော့ဒေါ်လာ1,000ကျော်တန်နဲ့လေဆွဲဖြစ်ပါတယ်။ဝန်ကြီးချုပ်ဟောင်းကိုဆွဆွဲထားတာတွေနဲ့ပတ်သက်ပြီးဝန်ကြီးချုပ်အသက်မဟာတရားအစိုးရကစုံစမ်းစစ်ဆေးမှုတွေပြန်လည်လှုပ်ဆောင်နေတယ်လို့အမှုကတော့ရှင်းနှစ်ဖေဖော်ဝါရီလလောက်ကျမှစတင်ကြားနာဖို့အတွက်ယာယီတက်မှတ်ထားပါတယ်။